ကျမစုမမရှင်ဒီကနေ့ကျင်းပမယ့်2020အမေရိကန်ရွေးကောက်ပွဲမှာမဲပေးကြမယ့်အမေရိကန်နိုင်ငံသားမြန်မာနယ်ပွားတွေဘက်ကနိုင်ငံအပြောင်းလဲဘလောက်မျှော်လင့်ချက်တွေရှိကြလဲနောက်မကြခင်မဲရလက်အဖြစ်ထွက်ပေါ်လာမယ့်ရွေးချယ်တင်မြှောက်ခံရမယ့်အမေရိကန်သမ္မတအပြောင်းလဲကအမေရိကန်ပြည်သူတွေအပါအဝင်ကမ္ဘာနဲ့မြန်မာအတွက်ဘလို့တက်ရောက်မှုတွေရှိနိုင်ပါမလဲဆိုတော့အမေရိကန်ရွေးကောက်ပွဲမှာကြိုတင်မဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲနေ့မှာမဲသွားပေးမဲ့သူတွေစတဲ့အမေရိကန်မြန်မာတွေရဲ့သဘောထားအမြင်တွေကိုကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။2020ပြည့်နှစ်နိုဝင်ဘာလ3ရက်နေ့ဒီကနေ့အင်္ဂါနေ့ဒေသစံတော်ချိန်မနက်9နာရီမြန်မာနိုင်ငံရဲ့စံတော်ချိန်ညနေ6နာရီခွဲကနေစလို့အမေရိကန်ပြည်ထောင်စုရဲ့အမေရိကန်သမ္မတကိုအမေရိကန်ပြည်သူတွေမဲပေးရွေးချယ်ကြမယ်ရွေးကောက်ပွဲကျင်းပနေပါပြီ။မြောက်ကိုရိုလိုင်းနာပြည်နယ်ချမ်ပါဟင်းမြို့ကမြန်မာအမေရိကန်ကိုအောင်တန်းကသူဒီကနေ့ဘာကြောင့်ရွေးကောက်ပွဲနေ့မှာကိုတိုင်သွားပြီးမဲရုံထိမဲသွားပေးဖို့ဆုံးဖြတ်ရတာပါလေ
။နိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်တဲ့ဒီအစိုးရတရက်ပြောင်းဖို့ရွေးချယ်တင်ပြောင်းလိုက်တဲ့အစိုးရတရက်ကနေပြီးတော့တာဝန်ကျေမှုတာဝန်ခံမှုပေါ်မှာမိမိရဲ့မဲတပြားကနေပြီးတော့တန်ဖိုးရှိတဲ့အတွက်ကျွန်တော်တို့ကနေပါသွားရောက်ပြီးတော့မဲပေးမှာဖြစ်တယ်ဟုတ်လား Republican လား Democratic လားအစိုးရဖြစ်မယ်မီသူပဲသမရဖြစ်ဖြစ်ပေါ့နော် Trump ဖြစ်ဖြစ် Biden ပဲဖြစ်ဖြစ်ကြိုက်တဲ့လူဖြစ်ပါအားလုံးကလက်ခံအဲ့ဒါကဒီမိုကရေစီရင်းချက်တိုင်းမီတွေရဲ့သဘောတပါပါပဲကျွန်တော်ကိုယ်တိုင်ကမိမိချိန်ညက်တဲ့ပါတီကိုမဲပေးတဲ့အခါမှာရှုံးဒီဖြစ်စေ90ဖြစ်စေလက်ခံပါပဲဒါကဘာလို့လဲဆိုတော့ဒီနေ့အမေရိကန်နိုင်ငံကဒီအစိုးရတရားမီသူပဲလို့လို့ပြည်သူတွေပေါ်မှာတရားဝင်စိုးမှုရှိတယ်ဟလာလူသားအခွင့်အရေးတွေကိုလေးစားလိုက်နာမှုရှိတယ်အာကောင်မောင်းတန်တဲ့တိုင်းမီပေါ်မှာနေနိုင်မယ်လို့လည်းယုံကြည်တယ်ဒါကြောင့်မလို့မဲပေးတာလည်းဖြစ်တယ်
နီဘရော့စကာပြည်နယ်အိုမဟာမြို့ကအမေရိကန်မြန်မာကိုစောညီညီကလည်းသူယုံကြည်လက်ခံတဲ့မူဝါဒတွေနဲ့ဆောင်ရွက်မှုကိုသဘောကျနှစ်သက်တဲ့ပါတီကိုဒီကနေ့နိုဝင်ဘာလ3ရက်နေ့မဲယုံမှာကိုယ်တိုင်မဲသွားပေးမှာပါ။
မဲပေးမှာတော့ကျွန်တော်ရီပပ်ဘလစ်ကန်မဲပေးမှာပါ။ဟုတ်ကဲ့။မစ္စတာခရော့ကိုပဲကျွန်တော်ဆက်လက်ပြီးတော့ပဲအနိုင်ရစေချင်ပါတယ်။ဟိုရမယ်လို့လည်းကျွန်တော်တို့ကတော့မျော်လင့်ထားတယ်ယုံကြည်ထားတယ်သူ့ကိုကျွန်တော်တို့ဘာလို့ရွေးချယ်ရလဲဆိုတော့သူကဒီအလုံမလုံဖဲနဲ့အိမ်မှာနေပြီးတော့ဒီအစိုးရကပေးတဲ့ထောက်ပံ့ချက်တွေနဲ့စားနေတဲ့သူဆိုရင်တော့ဟိုတန်းကတိတ်မကြိုက်ဘူးဒါကျွန်တော်တို့ရဲ့အမြင်နောက်ကျွန်တော်တို့ပြည်ရန်ဘာသာဝင်တယောက်အနေနဲ့လည်းပြောမယ်ဆိုရင်လည်းဒီလို same marriage တွေကိုလည်းသူကလုံးဝသူရှုံ့ချတယ်အဲ့ဒါကိုလည်းကျွန်တော်တို့ကဒါဘာသာရေးအရာကြည့်မယ်ဆိုရင်လည်းကျွန်တော်တို့ကတကယ်လက်ခံတဲ့အရာဖြစ်တယ်ဒါပေမဲ့သူရဲ့ပွန့်ပွန့်လင်းလင်းပြောတတ်တဲ့အရာတွေဟို President တယောက်အနေနဲ့တော့ပုံစံမချဘူးလို့ပြောပြမယ်ကျွန်တော်တို့အနေနဲ့ကြည့်မယ်ဆိုရင်တော့ဒါကပြောတဲ့နေရာမှာလည်းပြည့်ပြည့်တသားနဲ့စကားတွေကိုလည်းကျွန်တော်တို့ကကြိုက်တယ
်ပေါ့လန်ပြည်နဲ့ Oregon မြို့ကမြန်မာနယ်ပွားအမေရိကန်တအူးဖြစ်တဲ့ကိုရှိုင်းဦးကလည်းသူကိုယ်တိုင်ကြိုတင်မဲပေးရွေးချယ်ခဲ့တဲ့ပါတီကိုနိုင်ငံကိုဥဆောင်စေချင်ပါတယ်လို့ပြောပါတယ
်ကျွန်တော်ကတော့ဒီမိုကရက်တစ်ကိုမဲပေးတယ်ဂျိုးဘိုင်ဒန်ကိုကျွန်တော်သဘောကျတယ်ပေါ့နော်ဘာလို့လဲအဓိကကျွန်တော်ဂျိုးဘိုင်ဒန်ကိုသဘောကျတဲ့အကြောင်းကြီးကဆွန့်တက်လာတဲ့အချိန်မှာဒီစီးပွားရေးတွေပါလေဟိုကျွန်တော်သိမပြောချင်ဘူးတိုင်းပြည်ကဘာဖြစ်နေလဲဆိုတော့အမုန်းတရားတွေဖြစ်လာရဲ့ဗျနှစ်ချမ်းကတိတန့်ကွဲသလိုဒီတိတာချင်းချမ်းမှုတွေဖြစ်လာတယ်Republican နဲ့ဒီ Democrat စကားဆင်းရဲရတော့မှဟိုအရင်နဲ့အချိန်မျိုးသိမဟုတ်တော့ဘူးဟိုဒေါသတွေပါလာကြတယ်ကျွန်တော်တို့ရာဆိုတော့တိုင်းပြည်ကအဲ့လိုမျိုးဖြစ်လာတဲ့အခြေအနေပေါ်မှာတော့ကျွန်တော်ကတော့မကြိုက်ဘူးဗျ။ဥပမာပြရလို့ရှိရင်ဒါမြန်မာနိုင်ငံလိုဖြစ်နေမှာပေါ့ဗျာ။အမျိုးသားကြီးကတအုပ်စုဒါတိုင်းပြည်ကိုခင်းနေညီကြောင်းလဲခြင်းနဲ့ဒီပါတအုပ်စုဆိုတာမျိုးပေါ့။ဒါကြောင့်မလို့ဂျိုးဘိုင်ဒန်ကိုကျွန်တော်သမ္မတဖြစ်နေခြင်းနဲ့ဒီလိုမျိုးဟိုနှစ်ချင်းကွဲနေတဲ့ကိစ္စလေးအမုန်းတရားလေးဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်ပြန်ပြီးတော့ကန့်တွယ်နိုင်မယ်လို့ကျွန်တော်ကယုံကြည်လို့ကျွန်တော်ဂျိုးဘိုင်ဒန်ကိုမဲပေးတာဖြစ်တယ်ဗျ။
မေရီလန်ပြည်နယ်မှာကြိုတင်မဲပေးခဲ့တဲ့အမေရိကန်မြန်မာတူဦးဖြစ်တဲ့ကိုဝနဝင်းသူကတော့အခုလက်ရှိကမ္ဘာကရောဂါ COVID-19 ကမ္ဘာတဝန်းဖြစ်နေတဲ့အချိန်မှာအမေရိကန်မှာလည်းလူသိမ်းချီထိခိုက်သေးဆုံးမှုတွေဖြစ်နေရတော့ဒီရောဂါပိုးကိုထိထိရောက်ရောက်ကာကွယ်ဆောင်ရွက်မှုတွေနဲ့စီမံပေးနိုင်တဲ့အစိုးရအသစ်ကိုပို့ပြီးတော့လှူလာပါတယ်
ကျွန်တော်ကတော့ short term နဲ့တော့မျှော်လင့်တာတော့ဒီ COVID-19 ကိုပို့ပြီးတော့ထိထိရောက် manage လုပ်ဖို့ပေါ့နော်ဘယ်သူနိုင်နိုင်နောက်မြန်မာ vaccine ရပြီးတော့ကျွန်တော်တို့မြန်မာကျန်းမာပြီးတော့ထိရပါပြဖို့နိုင်အောင်မိသားစုနဲ့ပြန်ဆုံနိုင်အောင်အဲ့လိုမျိုးကျွန်တော်တို့မျှော်လင့်ပါတယ်ဒီရေပေါ့နော်ရေရှည်တော့ကျွန်တော်ကတော့ဘယ်လိုခေါ်မလဲဒီ immigration issue တွေပါတက်ဆိုင်ကျွန်တော်ကစီးပွားရေးကိုပိုစိတ်ဝင်စားတယ်ဆိုတော့အမေရိကန်နိုင်ငံကကမ္ဘာနံပါတ်1ကနေပြီးတော့တဖြည်းဖြည်းလျှော့ချလို့ဖြစ်တာပေါ့နော်နိုင်ငံအကောင်းဆုံးပြည်ဖြောက်လို့စိတ်ပြင်းမှာရယ်ဆိုအဲ့ဒါပါပဲပေသမရတက်တက်ဒီဖြစ်ပြီးသမျှကိစ္စတွေအကုန်လုံးကပြန်ပြီးကုစားဖို့ကတော့ကျွန်တော်တို့တိုးတက်ဖို့ကအချိန်တော့လိုမှာပဲလေပေသမရတက်တက်ပေါ့နော်ဒါပေမဲ့လက်တလုံးမှာကျွန်တော်ကတော့ညှော်လင့်တာတော့ဟိုပေသမရတက်တက်AAC ပဲပြီးွားစေခြင်းနဲ့ ကင်းကင်းကျန်ကျန်တရားမျှတစွာနဲ့ပြီးွားစေခြင်းနဲ့ဆိုင်ကြီးဖြစ်စည်းရာတွေဒါမှတနက်နဲ့ပြစ်တာတွေဟိုဘယ်လိုကောင်းလဲလူမျိုးရေးအစိုးရအမှုရေးကျွန်တော်မဖြစ်စေချင်ဘူးနော
်နယူးယောက်မြို့ကနေပညာရှင်ကိုမိုက်ကယ်ကျော်သူကတော့အမေရိကန်နိုင်ငံအတွက်ရောမြန်မာအတွက်ပါပြောင်းလဲမှုတွေဖြစ်စေဖို့မျှော်လင့်ချက်အပြင်နဲ့ဘယ်ပါတီကိုမဲပေးဖြစ်ခဲ့ပါသလဲဆိုတာပြောပြပါတယ်
ကျွန်တော်မျှော်လင့်ချက်အခုပေါ့နော်နံပါတ်1ကတော့လက်ရှိပုံနေနေတဲ့အတိုင်းဒီအမေရိကန်နဲ့ပတ်သက်တဲ့နိုင်ငံရေးရာစီးပွားရေးရာလူရေးရာမျှော်လင့်ချက်နဲ့နောက်တစ်ခုကတော့ကျွန်တော်တို့မြန်မာပြည်ရဲ့အရေးမှာလည်းဘယ်လောက်ထိအမေရိကန်မှာပြောင်းလဲဖြစ်လာမယ့်နိုင်ငံရေးရာနဲ့အကျိုးသက်မှုရှိတယ်ပေါ့နော်နှစ်ခုမျှော်လင့်ချက်ထားတယ်ကျွန်တော်တို့အနေနဲ့ကအခုလက်ရှိရွေးကောက်ပွဲမှာGOP Republican နေပြီးနိုင်နေခြင်းနဲ့ကျွန်တော်တို့ principle ရချိမယ်ဆိုရင်လက်ရှိRepublican Party ရဲ့ရည်တည်နေတဲ့အနေအထားမှာကျွန်တော်တို့ကပို့ပြီးတော့မှအားလုံးအတွက်အားမျှကြေးဖြစ်လာမယ်လို့ပြောနေထားတယ်။ဒါမှမဟုတ်ကျွန်တော် Republican ကိုဒီနှစ်လဲပေးလာပါတယ်နော်။ချိမယ်ဆိုရင်ကျွန်တော်တို့မြန်မာပြည်ဒီအခု2015နဲ့2020ကြားမှာတော်တော်လေးကိုဟို American ဘက်ကပြည်ပမှာရှိထားခဲ့တယ်လို့ပြောလို့ရပါတယ်။မြန်မာပြည်နိုင်ငံရေးအတွက်မှာလည်း American မှာလက်ရှိကင်မရာနောက်ထပ်၄နှစ်ရှိနေတာမြန်မာပြည်မှာပုံမကောင်းမွန်တဲ့စီမံကိန်းတွေ policy အကောင့်ထဲ forward ပို့ဖြစ်စေနိုင်တယ်လို့မြင်တယ်။ဒါကြောင့်မို့လို့လက်ရှိတံမတော်ကိုပဲကျွန်တော်တို့အနေနဲ့ဆက်ရှိနေနေခြင်းနဲ့ဒါကြောင့်မို့လို့ကျွန်တော်လက်ရှိတံမတော်ကိုပဲတိတိမဲပေးခဲ့ပါတယ
်။ California ပြည်နယ် San Francisco မြို့ကကြိုတင်မဲဆန္ဒပေးခဲ့တဲ့ American မြန်မာတူဖြစ်တဲ့ဥက္ကူကိုလေးကလည်း American ဆိုရအုပ်ချုပ်မှုအပြောင်းလဲကမြန်မာနိုင်ငံပေါ်မှာမူဝါဒရေးရာအကျိုးသက်ရောက်မှုရှိစေမယ်လို့မျှော်လင့်ပါတယ
်။ American ပြည်တော်စုမှရှိတဲ့တမရယူကောက်ပွဲကအပြောင်းလဲတွေဖြစ်နိုင်ပါတယ်။ United States မှာရှိတဲ့အခြေအနေတွေပဲပြောင်းလဲသွားယူမယ်မကဘဲနဲ့ကျွန်တော်တို့ Foreign Policy ပေါ့တက်တက်မရဘောမူတည်ပြီးတော့ပြောင်းလဲသွားတာရှိတာပေါ့အဲ့အတွက်ကြောင့်မြန်မာပြည်ရေးအတွက်လည်းပေါင်းနဲ့ပြောင်းလဲခြင်းမျိုးဂျိုဘိုင်ဒန်တို့နိုင်လာမယ်ဆိုလို့ရှိရင်တော့ဒီမိုကရက်တွေပေါ့ဒီမိုကရက်တွေကနိုင်ငံငယ်တွေရဲ့ဒီမိုကရက်တီဇေးရှင်းပရိုဆက်တွေကိုဒီမိုကရက်တွေကစိတ်ဝင်စားတယ်အဲ့တော့ကျွန်တော်တို့ရဲ့ကြီးမားတဲ့မျှော်လင့်ချက်ကတကယ်လို့များဂျိုဘိုင်ဒန်ဒီမိုကရက်တစ်ဂျိုဘိုင်ဒန်နဲ့ကမလာဟဲရစ်နိုင်ခဲ့မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဗမာပြည်ရဲ့ဒီမိုကရက်တီဇေးရှင်းပရိုဆက်နဲ့နောက်ပြီးပြည်သူတွေရဲ့စိတ်နှမမှုတွေပပျောက်ရေးကိစ္စတွေအတွက် development ကိစ္စတွေအတွက်ကျွန်တော်တို့အတွက်အများကြီးနိုင်ငံရေးရအထောက်အကူတွေကျွန်တော်ကရနိုင်မယ်ထင်နဲ့ယုံကြည်တယ်ဒီ American company အကြီးကြီးတွေဗမာပြည်မှာ invest လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရှိမှာအလုံးလဲမဲ့ပြဿနာတွေလည်းပြည်လည်သွားမယ်နောက်တစ်ခုက after pandemic ကျွန်တော်တို့စီးပွားရေးကပ်ဆိုင်မှုပေါ်ကာဗာလုပ်နိုင်မယ်လို့ထင်တယ်အခုကအပြန် swing state လို့ဖြစ်နေတာပေါ့ Florida ကအဆုံးဖြတ်ပေးလောက်မဲ့သဘောမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ကတော့ Democrat Joe Biden နဲ့ Kamala Harris တို့နိုင်နေမယ်လို့ပဲကျွန်တော်ကမျှော်လင့်ပါ
ကန်တက်ကီပြည်နယ် Union ကအမေရိကန်ရောက်မြန်မာတူဖြစ်တဲ့ကိုအောင်ချိုဝင်းကတော့အမေရိကန်ရောက်ရွှေပြောင်းခြေချသူတွေရဲ့အရေးတရားမျှတမှုရှိတဲ့အခွင့်အရေးပေးတဲ့အစိုးရတည်းရဲ့ပေါ်ပေါက်ကိုလိုလားပြီးတော့အမေရိကန်ရွေးကောက်ပွဲကိုပြစ်ပခမရှိငြင်းငြင်းချမ်းချမ်းအဆုံးသတ်စေခြင်းသူပါ
။ကြောင်းလဲနိုင်ငံရေးမှာငြင်းငြင်းချမ်းချမ်းနဲ့ကြောင်းလဲတာမျိုးပဲဖြစ်စေခြင်းတာပေါ့နော်။ငြင်းငြင်းချမ်းချမ်းနဲ့အဆင်ပြေတယ်။ဗမာပြည်အတွက်လည်းအမေရိကန် support လုပ်ပြီးရောဗမာပြည်အတွက်လည်းငြင်းငြင်းချမ်းချမ်းအဆင်ပြေတယ်အဲ့ဒါကောင်းတယ်ဟုတ်ဟုတ်ကဲ့ဖြစ်စေခြင်းမှာလည်းဟိုလူလူအတွက်ကိုဟိုတက်တောင်တက်တာစီးမြင်ဖြစ်စေခြင်းနဲ့ဒီမိုက်ဂရန့်တွေအတွက်လည်းတက်တောင်တက်တာနဲ့ဥပဒေရတော့ဒီနိုင်ငံအတွင်းမှာရှိပြီးသားလေရှိတယ်ဒါပေမဲ့တက်တောင်တက်တာနဲ့အဆင်ပြေပြီးတော့ဟိုငင်းငင်းချင်းချင်းအဲ့လိုဖြစ်မဲ့ဆိုပိုကောင်းတာပေါ့
ဒီကနေ့မှာတော့အမေရိကန်တို့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးနဲ့ပြည်ပခန့်တွေမဖြစ်စေရေးလုံခြုံမှုအပြည့်အဝချထားခြင်းမှာအမေရိကန်မှာရှိနေကြတဲ့မြန်မာတွေလုံခြုံရေးအထူးသတိထားကြပါလို့ရွေးရောက်မြို့မှာရဲလုံခြုံရေးတာဝန်ယူခဲ့သူကိုမိုက်ကယ်ကျော်သူကသတိပေးပါတယ
်။ဟုတ်ကဲ့ကျွန်တော်အနေနဲ့အကြံပြုလိုတာကတော့ဖြစ်နိုင်ကျွန်တော်တို့မြန်မာလူမျိုးတွေမနက်ခင်းကနေစပြီးတော့တောက်ချန်လေးလောက်ရှိတော့သွားလာနေစင်းချင်းသိနေလို့မြင်ပါတယ်။အထူးသဖြင့်ညမိုးချုပ်ခဲ့ခြင်း၈နိုင်လောက်ပိုင်း၉နိုင်မှာမလို့ပဲအပြင်မသွားတာမျိုးပေါ့နော်။အခုလက်ရှိ New York City မှာဆိုရင်လည်းကျွန်တော်တို့စိုးတိုင်းရဲ့ကုန်တော့ကပြီးကလေးပိုင်းအစားပြီးတော့တရားပုတ်တွေကလုပ်နေပြီပေါ့နော်ပတ်တရားလှည့်ပြီပေါ့နော်ပတ်တိုးလှည့်ပြီပို့ပို့ပြီးတော့မှလုပ်ပြီပို့တာဝန်ခံလာကြတယ်နောက်တစ်ခါ New York election ရတဲ့နောက်နေ့တွေအတွက်ကိုအင်အားစုပြီးတော့မှပတ်တိုးလုပ်ပြီပို့ပြောနေထားတယ်ဖြစ်နိုင်မယ်ဆိုရင်ကျွန်တော်ကြံပြုတော့မလိုအပ်ပင်လည်းများပဲပြင်သွားကြဖို့နဲ့လေကြီးကနေအပြင်သွားမယ်ဆိုလို့ရှိရင်စာသာပြတဲ့လူတွေရှိနေတဲ့လမ်းကြောင်းနဲ့တိုက်ဆိုင်မှုရှိရှိစစ်ဆေးကြည့်ဖို့အကြံပြုလိုပါပဲ။များတော့အဖြစ်ပြီးခဲ့တဲ့ဖြစ်ပေါ်ခဲ့တဲ့အကြံအစည်တွေမှာကြည့်မယ်ဆိုရင်ကိုကမသိတဲ့လမ်းသွားရင်းနဲ့လမ်းမှာကိုကစာသာပြမှုနဲ့ပိတ်မိရမယ်အကြံဖက်ရှိခံရတဲ့အမျိုးတွေရှိခဲ့တယ်ဆိုတော့လေ
အမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အမေရိကန်ပြည်သူတို့စောင့်မျှော်နေကြတဲ့ရလက်အဖြစ်ပေးမဲ့ရွေးကောက်ပွဲမဲတွေကိုတော့ဒီကနေ့ညနေမဲယုံပိတ်ပြီးတော့စတင်မဲရေးတွက်မှာပါ ဒါပေမဲ့လည်းရွေးကောက်ပွဲရဲ့ရလဒ်ကတော့အရင်ကလိုနောက်တနေ့မနက်ချက်ချင်းသိနိုင်မှုခရင်မယ်လို့ရွေးကောက်ပွဲလေ့လာသူတွေကယူဆထားကြပါတယ်ရှင်ကျွန်မစုမမ